တရုတ်ရဲ့ကြားဝင်မှုအောက်မှာနိုင်ငံရေးအရတွေ့ဆုံဆွေးနွေးနိုင်ဖို့ဒီဇင်ဘာ3ရက်နေ့ကနေစလို့တစ်ဖက်သက်အပြည့်ရမယ်လို့ MNDA ကိုကန့်တက်ကကြေညာပါတယ်။မချာခင်ကပဲတောင်းတက်ဖွဲ့ TNL ကလည်းအလားတူကြေညာခဲ့ပါတယ်။တရုတ်ကြားဝင်စစ်ဆင်မှုတကယ်ပဲအလုပ်ဖြစ်ပါမလား။အကဲခတ်တွေရဲ့တုံ့တက်ချက်အမြင်ရန်ကုန်ကစူးစီးပေးဖို့ထားတာကိုအခြေခံပြီးမဆုံမွန်ပြောပြပေးပါအောင်ခင်ဗျာ
။ MNDA ကိုကန့်တက်ဦးဆောင်တဲ့မြောက်ပိုင်းညီနောင်၃ခွဲရဲ့တစ်တုံညာနှစ်ခုစစ်စင်ရေးစတင်ပြီးတဲ့နောက်မှာတော့တရုတ်မြန်မာနယ်စပ်ကအဓိကကြားတဲ့ကုန်သွယ်ရေးဂိတ်တွေရှိတဲ့မြို့တော်တော်များများကိုညီနောင်မဟာမိတ်အဖွဲ့တွေကထိန်းချုပ်လိုက်နိုင်တာပါတရုတ်ဘက်ကလည်းကိုကန့်နဲ့ထိစပ်နေတဲ့နယ်စပ်ဂိတ်တွေကိုပိတ်တာလျှက်စစ်မီရေအင်တာနက်ထောက်ပို့တွေဖြတ်တာလူဝင်ရဖြတ်တာစတဲ့ဖြန့်ကားပြက်ကိုလုပ်ခဲ့ပါတယ်နောက်ပြီးတော့ MMDA ထိန်းချုပ်ထားတဲ့လာရှိုးကိုလည်းစစ်ကောင်စီကလေရင်နဲ့နေစဉ်ဆိုသလိုပုံကျဲတိုက်ခိုက်ပါတယ်ဒီလိုစီးရေးပြိပခါတွေပြင်းထန်လာနေချိန်မှာပဲတရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆင်မှုအောက်ကနေနိုင်ငံရေးအရာတွေ့ဆုံဆွေးနွေးမှာဖြစ်ပြီးဒီဇင်ဘာလ3ရက်နေ့ကနေစလို့တစ်ဖက်သက်အပြည့်ခက်ရက်စဲမယ်လို့ MNDA ကိုကန့်တက်ကကြေညာပါတယ်စစ်ကောင်စီတပ်တွေကိုအစာပြုတ်တိုက်ခိုက်မှာမဟုတ်သလိုစစ်ကောင်စီဘက်ကလည်းဝေဟင်နဲ့မြေပြင်ရဲ့ထိုးစစ်တွေကိုရက်စဲပေးရမယ်လို့ MNDA ကတောင်းဆိုပါတယ်တရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့အခုလက်ရှိငြိမ်းချမ်းရေးဆွေးနွေးမှုအပြည့်ရမှုတွေကတရုတ်ရဲ့ပါဝင်မှုရဲ့အကျိုးဆက်ဖြစ်တယ်လို့ဘယ်လောက်ထိဖြစ်လာနိုင်မလဲဆိုတာကိုတော့စောင့်ကြည့်ရမယ်လို့သူ့အမြင်အခုလိုပြောပြပါဗျ
။ပါဝင်မှာရတယ်လေ။သူပြောတဲ့ထက်မှလည်းပါတာပဲ။တရုတ်ကဂျာဝင်ဝင်င်းပြုတဲ့အတွက်ဆိုတော့သူဝင်င်းနဲ့မှကိုကပါပြီ။စစ်ကောင်စီကဝင်င်းနဲ့လုပ်နေတာကိုလည်းရက်ခိုင်းမှာရက်ခိုင်းမှာဆိုပြီးအဲ့ဒါလည်းပါတယ်။နော်။အဲ့ဒီအခြေအနေပေါ်မှာကြည့်ပြီးဆိုဆွေးနွေးပွဲတွေဘာတွေဘလို့ဖြစ်မလဲမပြောတတ်ဘူး။နော်တရုတ်ကတွန်းနေတာတော့အကုန်လုံးအပြစ်ခတ်ရစေပြီးတော့ဆွေးနွေးပွဲစပွဲကိုရောက်လာပေါ့ပဲနော်အခု TNL ကလည်းအပြစ်ခတ်ရစေကြောင်းကြေညာတယ် MNDA ကလည်းအပြစ်ခတ်ရစေကြောင်းကြေညာတာပဲအဲ့တော့နှစ်ဖွဲ့တော့ကြေညာပြီပေါ့ဂျန်နယ်ဖွဲ့တွေတော့ကြံနေတယ်ဆောင်ကြည့်ရအောင်မထင်နဲ့ကြည့်ရတာ
တကယ်လို့တွဲဆုံဆွေးနွေးခွင့်ရမယ်ဆိုရင်အစင်းမြစ်ကိုယ်စားလှယ်ဖွဲ့ကိုဆက်လုပ်ပြီးတော့နှစ်ဖက်ပဋိပက္ခအမြင်ကွဲလွဲမှုတွေကိုနိုင်ငံရေးအရာဖြေရှင်းမှုမျှော်လင့်တယ်လို့ MNDA ကထုတ်ပြန်ထားပါတယ်ဒါပေမဲ့မိမိကိုယ်ကိုခုခံကာကွယ်ပိုင်ခွင့်ကိုလည်းကင်ဆယ်ထားမယ်လို့ MNDA ကဆိုပါတယ်။မြန်မာနိုင်ငံရဲ့လေလာသုံးသပ်သူတဦးကတော့လက်ရှိဖြစ်လာတဲ့ဆွေးနွေးမှုတွေပေါ်မှာအခုလိုသုံးသပ်ပါတယ်
။ပြုတ်ဆိုတာကမျိုးစုံနဲ့ပြင်းပြင်းထန်ထန်ပေးနေတဲ့ PR ပါနေတယ်ဆိုတာကတော့ဒီကြတော့ပဲ။အကြက်ခရတာတော့ဒီနှစ်ဖွဲ့ဟာတရုတ်ပြည်အောင်ရောစစ်ကောင်စီရဲ့ပြောဆိုချက်တွေပေါ်မှာပါနနာကင်တွေတုံ့ပြန်နေဝင်ရတယ်။ထုတ်ပြန်ချက်တွေကိုကြည့်ရင်သူတို့ရဲ့ရည်ရွယ်ချက်တွေကိုပေါ်ပြယူမကောင်းဘူး။သမချက်ဒီဝထေနာကကျွန်တော်တို့တတိထားမိဖို့လုပ်မယ်။တခါစစ်ကောင်စီပြောကိုလိလာချင်းရင်နိုင်ငံကြီးနီလန်လို့ဆိုတယ်။နော်။နီလန်ကြီးကိုလည်းသူပြောတယ်။နီလန်ကြီးမှာလက်နက်စုံမှုပါတီထောင်မှုရွေးကောက်ပွဲဝင်မှုဆိုပြီးအဓိပ္ပာယ်ဖွင့်ထားတာရှိတယ်။နောက်တခါစက္ကစမှာ2008ချီဦး NCA စတဲ့ကန့်သက်ချက်ရှိတယ်။အဲ့တော့အဲ့ဒီအဓိပ္ပာယ်နဲ့ကန့်သက်ချက်တွေရဆိုရင်စစ်ကောင်စီကတကယ်ဝပြည်လေချင်တာလား။တမဟုတ်တေကိုနှစ်သိမ့်ပြီးတော့အသက်ရှူပေါက်ရှာနေတာလားနိုင်ငံကြီးဆန္ဒတကယ်ရှိသလားဆိုတာကတံပြအကြီးကြီးဖြစ်စရာရှိပါတယ
် MNDA ရဲ့ကြီးညာချက်ထဲမှာအပြည့်ရပြီးတော့တရုတ်နိုင်ငံရဲ့ဂျာဝင်စစ်ဆက်မှုအောက်ကနေနိုင်ငံကြီးအရာဆွေးနွေးမှာဖြစ်ပြီးတော့စစ်ကောင်စီရဲ့မြန်မာနိုင်ငံအနှက်ဖော်ဆောင်နေတဲ့ဝေဟင်မြေပြင်ထိုးစစ်တွေကိုရပ်ဖို့တရုတ်ရဲ့ဂျာဝင်စစ်ဆက်မှုအောက်ကနေလာရှိုးပါဝင်သက်ဆိုင်ရာကိစ္စရပ်တွေကိုတွဲဆုံဆွေးနွေးတဲ့နီလန်းနဲ့ဖြေရှင်းနိုင်မယ်ဆိုတာမျှော်လင့်တယ်လို့ပြောထားပါတယ်ဆွေးနွေးတဲ့အခါမှာလဲ MMDAA MNDJP အစိမ့်မြကိုယ်စားလှယ်အဖွဲ့ကိုဆင်လွတ်မှာဖြစ်ပြီးတော့နှစ်ဦးနှစ်ဖက်ကြားကအမြင်သဘောထားကွဲလွဲမှုတွေကိုနိုင်ငံရေးနီးလန်းနဲ့ဖြေရှင်းမှုမျှော်လင့်ပါတယ်။လက်ရှိမှာစစ်တိုင်းတစ်ခုဖြစ်တဲ့အရှေ့မြောက်တိုင်းစစ်ဌာနချုပ်ကိုကိုကန့်တက် MNDAA နဲ့မဟာမိတ်တပ်တွေကခက်ခက်ခဲခဲတိုက်ယူခဲ့ပြီးတဲ့နောက်မှာဒီလိုမျိုးအခင်းချင်းတွေဖြစ်ပေါ်လာတာပါ။အခုလိုအပြစ်ရပ်ပြီးတော့ဆွေးနွေးမှုတွေလုံမမို့လို့ကိုကန့်တက်အနေနဲ့လာရှိုးကနေစုံမလားဆက်ပြီးတော့တက်ဆွဲမလားဆိုတာကိုလည်းရေရာရာမသိရသေးပါဘူး။အရင်တုန်းကလည်းတရုတ်ရဲ့ဂျာဝင်မှုနဲ့စစ်ကောင်စီနဲ့တိုင်းရင်းသားတပ်တို့ကြားဆွေးနွေးမှုတွေလုပ်ခဲ့ကြပူပါတယ်။ဒါပေမဲ့ထင်သလောက်အောင်မြင်မှုမရခဲ့ကြပါဘူး။စစ်ပွဲတွေကဆက်လက်ပြီးတော့ကြာရှည်နေတော့အချိန်မှာအခုတစ်ခေါက်တရုတ်ရဲ့ဂျာဝင်မှုကြောင့်ပေါ်လာရတဲ့ငြိမ်းချမ်းရေးတစ်ခုကဘယ်လောက်ထိအောင်မြင်နိုင်မှာမလဲဆိုတဲ့မျိုးကုန်တွေကလည်းထွက်ပေါ်နေပါတယ်။နောက်ပြီးတော့စစ်ကောင်းဆောင်နဲ့ငြိမ်းချမ်းရေးဆွေးနွေးတာကတော့စစ်တပ်အာဏာပို့ပြီးတော့တည်မြဲလာစေမလားဆိုတဲ့မျိုးကုန်တွေလည်းထွက်ပေါ်လာနေတာပါတရုတ်မြန်မာအရေးကျွမ်းကျင်သူဒေါက်တာလှကျော်စောကတော့ဒါနဲ့ပတ်သက်လို့သူ့အမြင်အခုလိုပြောပြပါတယ
်ဟိုစစ်ကောင်းစီကအခုလောလောဆယ်တော့သူကအလျှော်ပေးမဲ့ပုံပေါ့သို့တော်လည်းဒီလိုအပြစ်ခတ်ရက်ဆဲလိုက်လို့စစ်တပ်အတွက်အသက်ရှူဖို့တစုံတရာခြောက်နိုင်ပေမဲ့ဒီစစ်တပ်နလန်ပြန်ထူလို့ပဲလွယ်ကြီးပြကိုကသူတို့ရဆိုတော့လည်းရလိုက်တာပေါ့ကြာဆွေးနွေးဆိုတော့လည်းဆွေးနွေးတာပေါ့တောက်လျှောက်လည်းဆွေးနွေးလာတာပဲ ဒီစစ်တပ်ပေါ်မှာပဲမူတည်တယ်စစ်တပ်ကဘလောက်အချုပ်ပေးမလဲသူယူထားတဲ့တနိုင်ငံလုံးကအခွင့်အထူးတွေကိုသူဘလောက်လိုက်ရောပြီးရှော့ပေးနိုင်မလဲပေါ့ဗျာနော်အဲတောက်လျှောက်ဓာတ်ရိုက်ကြီးနိုင်ငံကြီးကထွက်ခွာသွားဖို့ဘာလို့ NUG တို့ပြောတာအဲ့လိုတော့ဟုတ်ချင်မှာဟုတ်မှာပေါ့သို့တော်လည်းပူးတွဲပြီးတော့အုပ်ချုပ်တာတို့ဘာလို့တစုံတရာအလျှော့ပေးတာတို့ဘာလို့ဖြစ်ကောင်းဖြစ်လာနိုင်မှာမသိဟိုတီယူဖီအားကအဓိကသူနဲ့နေချင်းဆက်ဆက်နေတဲ့တိုင်းရင်းသားဟိုနည်းနေပေါ်မှာလည်းရှိတာပဲဖြစ်တာပေါ့နော်ကျမတို့အလဲပိုင်းမှာဆက်လက်ပြီးလှုပ်ဆောင်နေတဲ့အဲတော်နိုင်သမားတွေကတော့ဒီစစ်တပ်ကိုရသမျှပို့ပြီးတိုက်ရမယ်ထင်တယ်အေးအေးလဲရက်တယ်လို့မကြားပါဘူးအေးအေးလဲရသမျှဆက်တိုက်နေတာပဲဒီစစ်တပ်ကနှလုံးထူစရာမရှိပါဘူးဘာမှစိတ်အားငယ်စရာမရှိပါဘူး
မကြသေးခင်ကပဲတအောင်းတက်မတော့ TNLA ဘက်ကအပြစ်ရဆွေးနွေးဖို့အသင့်ရှိတယ်ဆိုတာကိုလည်းကြေညာခဲ့တာပါအဲ့ဒီတုန်းကလည်းစစ်ကောင်စီနဲ့ TNLA ကြားရှမ်းပြည်နယ်မြောက်ပိုင်းနောင်ချိုမြို့နယ်အတွင်းမှာတိုက်ပွဲတွေပြင်းထန်နေသလိုစစ်ကောင်စီကနောင်ချိုကိုလေးချောင်းကနေနေစေဆိုသလိုဘုံကျဲတိုက်ခိုက်တာတွေရှိနေတဲ့အချိန်မှာပဲ TNLA ဘက်ကသဘောထားထုတ်ပြန်ခဲ့တာပါညဉ့်ညံရေးဆွေးနွေးဖို့ဆောင်ရွက်နေတာ MNDA ရဲ့ထုတ်ပြန်ချက်နောက် TNLA ဘက်ကသဘောထားတွေနဲ့ပတ်သက်လို့စစ်တပ်ရဲ့သဘောထားကိုတော့အခုချိန်ထိသိခွင့်မရသေးပါဘူးစစ်ကောင်စီပြောခွင့်ရသူဗိုလ်ချုပ်ဇော်မင်းထွန်းကို VOA ကဆက်သွယ်မေးမြန်းနေစေဖြစ်ပါတယ်ရှင်။